တရုတ်ကတွေ့ရှိခဲ့တဲ့ COVID-19 virus ပိုးစတင်ခဲ့တဲ့မူလဇင်းမြစ်နဲ့ပတ်သက်တဲ့အချက်လက်တွေကိုလွန်ခဲ့တဲ့3နှစ်လောက်ခရဲကမျှဝေထုတ်ပြန်တင်တယ်လို့ WHO ကမ္ဘာ့အကျန်းမာရေးအဖွဲ့အကြီးအကဲ Tedros Ghebreyesus ကပြောဆိုခဲ့တာကိုတရုတ်ကစနေနေ့မှာတုံ့ပြန်လိုက်ပါတယ်WHO ရဲ့ပြောကြားချက်ဟာစိတ်အနှောက်အယှက်ဖြစ်စရာစော်ကားပြောဆိုမှုဖြစ်တယ်လို့တရုတ်ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့ညွှန်ကြားမှုရှန်ဟွန်ဘင်းကပြောပါတယ်။တရုတ်သုတေသီဟာတွေ့ရှိတဲ့အချက်အလက်တွေကိုကမ္ဘာအနှံ့ကသိပ္ပံပညာရှင်တွေစီကိုအနှင်းမြန်မျှဝေပေးခဲ့တယ်လို့လည်း CDC ညွှန်ကြားမှုကပြောပါတယ်။အခုအချိန်ထိ COVID-19 virus ပိုးနဲ့စတင်ကြတာနဲ့ပတ်သက်ပြီးတော့အငင်းပွားနေစေဖြစ်ပါတယ်။နိုင်ငံရေးအရပြောဆိုငင်းခုန်မှုတွေလည်းရှိနေတာပါ။တိပ္ပံရှင်အတော်များများကဝန်ဟာမှာရှိတဲ့ဇီးတရိစံကနေလူတွေကိုကူးစက်တယ်လို့ယုံကြည်ပေမဲ့တချို့ကဝန်ဟာမှာရှိတဲ့တရုတ် virus ပိုးသုတေသနဌာနကလွတ်တယ်လို့ယူဆပါတယ်။တရုတ်တာဝန်ရှိသူတွေကတော့ဒီ virus ပိုးဟာအမေရိကန်မှာဖန်တီးပြီးတရုတ်ပြည်ကိုခိုးသွင်းလာတယ်လို့တံပြန်ဆွဆွဲထားတာလည်းဖြစ်ပါတယ်။